္ဂလာပါရှင်။ RFA တော်တဆင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်။ဒီတစ်ပတ်စီစဉ်မှာအရင်ဆုံးပဲခူးတိုင်းကဒေသခံရဲ့ရင်ဖွင့်တန်ကိုတင်ပြပေးမှာပါ။ပဲခူးတိုင်းပြည်ခရိုင်တဲကုန်းမြို့နယ်ကလေယာဉ်မြေတင်းခံရတဲ့တောင်သူတွေအကြောင်း RFA ကနေတဆင်ရင်ဖွင့်လာတာနားဆင်ကြည့်ပါရှင်။
ဒီခရိုင်တဲကုန်းမြို့နယ်အုပ်ဖို့အုပ်စုအောင်ကုန်းကျေးရွာအတွင်းမှာရှိတဲ့ရွာ6ရွာကလေကတပေါင်းကျော်တင်းစီထားခံရတယ်။တင်းစီတရာတော့အမှတ်3အဲမှာစစ်တပ်ကလက်အောက်ခံ690တခုနဲ့မှာတင်းစီထားပြီးတော့အမှတ်3တမောင်မှာလီမိတက်အမိခံဥထိုင်ထိုင်ကတင်းစီထားတယ်။လေယာဉ်မြေကြောင်မှာစစ်စေးကော်မရှင်မှာပါတယ်။ပြည်တော်ကြခိုင်တဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်ကိုယ်စားလှယ်ဦးစိုးအောင်ကလွတ်တော်တွင်းပါမယ်ဆိုပြီးဒီနေ့ချိန်ထိလွတ်တော်ကိုတင်ပေးတာမျိုးလည်းမရှိဘူး။စာနာပြတဲ့လူတွေကိုဒပိတ်စကောင်ဖြိုခွင်းခံရတယ်။လက်သမားတွေကျွန်တော်တရားစွဲခံရပြီးတော့ကျွန်တော်တို့ဥထိုင်ထိုင်အပေါ်ပေါ့နော်။အမှတ်3တမောင်မှာလီမိတက်ကိုပြန်တရားစွဲမယ်ဆိုတော့တရားစွဲခွင့်မရဘူးပေါ့နော်။
မင်းလေးတိုင်းဒေသကြီးတတဲဦးမြို့နယ်ကဒေသခံကပြီးခဲ့တဲ့ပြည်လုံးကျွတ်ကောင်စင်းကောက်ရွေးမှာပါဝင်ကူညီခဲ့တဲ့သူတို့လက်လုံလက်စားပြည်သူတွေနဲ့ပတ်သက်ပြီး RFA ကိုရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင်
မန္တလေးဒေသကြီးတရဦးမြို့နယ်တင့်နေတုံရက်ွက်၃ခုရှိတဲ့နေရာနေပြောမှတ်သုံးနေပြီတဲတော်ရက်ွက်မှာပေါ့ဆရာမအင်အားနဲ့မလုံလောက်လို့ဆိုပြီးတော့ကျွန်တော်တို့အခုခေါ်တယ်ပေါ့နိုင်ငံတကာအကူအညီငွေတွေလည်းရတယ်ပညာရေးကူညီတွေလည်းရတယ်ပထမ30ရက်နေရလက်ဖေးဖို့ဆိုပြီးတော့3,000ကျွန်တော်ရက်ွက်ကလူကြီးကနေပေးပါတယ်အဲ့လိုလေးရရှိသွားပြီးတော့အခုဆရာမတွေကျတော့လာစားလည်းရတဲ့အပြင်တင်တန်းကြီးကတက်တက်နောက်ကွင်းစင်းကြီးရတဲ့ခါတက်တဲ့သူတို့မှတော့တသိန်းကျော်သူတို့ကကြိုက်ကြတယ်ကျွန်တော်တို့လက်လုံလက်စားတွေကရှေ့ရကြီးကူညီခဲ့ရပြီးတော့ဘာအကျိုးခံစားဖွင့်မှမရှိဘူးတက်ပုဂ္ဂိုလ်တွေကကျွန်တော်တို့ကိုချမပေးတာလားဒါမှမဟုတ်ချပေးရတာနဲ့လမ်းရင်ပျောက်သွားတာလားဒါကိုတက်ဆိုင်ရာလူကြီးမင်းပုဂ္ဂိုလ်ကြီးများကြားပြီးစီရင်တော့ကျွန်တော်ပြောလို့ချင်းဖြစ်ပါတယ်ခင်ဗျာ
ကိုတိုင်းပြည်ခရိုင်ကရေအခက်အခဲကြုံနေရတဲ့တောင်သူတွေအကြောင်းနိုင်ငံတော်ကြီးကဲတွေသိရှိကူညီပေးနိုင်အောင်ဆိုပြီးလယ်သမားကြီးတူဝရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါသေ
း။အကိုတိုင်းပြည်ခရိုင်ရေပေးဝယ်တာကဝဲကြီးဆရာတွေရေပေးပါတယ်။ပေါင်းတဲ့ဆံမြောင်းရုံးကအေးကြီးကနေပြီးတော့တဆင့်။ဆံမြောင်းကခန့်ထားတဲ့လူတွေကလယ်သမားကိုရေမပေးဘဲနဲ့ခြံသမားတွေကို9,000ပဲ10,000ပဲပေးပြီးတော့လယ်သမားဘက်ကိုရေမရောက်ခွင့်နဲ့အဲ့ကိုဦးစားပေးပြီးတော့ရေကိုပိတ်တင်တာပါခင်ဗျာ။ပေးကိုရောက်စားပြီးတော့ရင်ကျွန်တော်တို့လယ်သမားရေမရောက်ဖြစ်နေတယ်အဲဒီလိုမျိုးပေးတဲ့ခါမှာရေမရတဲ့လယ်သမား15ဦးလောက်အခက်အခဲကြုံတွေ့နေရတယ်ပြည်သူတရားအုံအနေနဲ့ RFA နဲ့တစင်းတက်ကလူကြီးရေးသိအောင်ပြောကြပါလေခင်ဗျာ
အခုဆက်လက်ပြီး ARD တိုင်းချောင်းသာမြို့နယ်ကဒေသခံရဲ့ရင်ဖွင့်တန်းကိုတင်ပြပေးမှာပါချောင်းသာမြို့နယ်ကရက်ွက်အုပ်ချုပ်ရေးမှူးတဦးရဲ့အာဏာလွှဲသုံးစားမှုတွေကိုအဲ့ဒီဒေသခံကရင်ဖွင့်လာပါတယ်ရှင
်ချောင်းသာ9ရက်ွက်မှာပါ2,000ပေးရပါတယ်ပတ်စံပေးဆောင်နေတာဖြည့်ရမှုသူတို့လှုပ်ချင်တိုင်းလှုပ်တယ်လေသမားတွေအကွက်တဲတွေမှာဆောက်တဲ့ဟာမျိုးတွေလေသမားတွေအားပြေးပါဆိုလဲသူတို့ကအဲ့လိုမျိုးဆိုရင်သူတို့အေးမလုပ်ဘူးမသိကြအောင်ပဲဆောင်းနေတယ်ပတ်စံပေးတဲ့လူဆိုရင်တော့ဆောက်ပတ်စံမပေးတဲ့လူဆိုရင်တော့အမျိုးမျိုးတားတယ်ပိတ်တယ်ပေါ့
ရန်ကုန်ပစွန်းတောင်မြို့နယ်အတွင်းကလူငယ်အားကစားရုံနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူတွေအနေနဲ့စစ်ဆေးဆောင်ရွက်ပေးဖို့ရက်ွက်နေပြည်သူတို့ကရေးသားပေးဖို့လာတဲ့စာအုပ်လဲတင်ပြပေးချင်ပါတယ်
ပဇွန်တော်မြို့နယ်အရှေ့ပိုင်းမှာလူငယ်အားကစားရုံအားပြုပြင်ဆောက်လုပ်ရန်အတွက်မြို့တော်စီပင်မှညွှန်ကြားချက်ဆိုပြီးတော့အိုးအိမ်ဌာနကလူငယ်တစုကအကြောင်းကြားစာတွေကိုလိုက်လံကန့်လှမ်းနေပါတယ်။အဲ့ဒီအားကစားအဆောက်အအုံမှာအိုးအိမ်ဌာနနဲ့ဘလို့မှသက်ဆိုင်ရင်းမရှိဘဲနဲ့မြို့တော်ဝန်ဦးမောင်မောင်ရဲ့လက်ထက်မှာလူငယ်တွေစုပေါင်းပြီးဦးမောင်မောင်ကပန်းချံမြေပေါ်မှာဆောက်လုပ်ပေးခဲ့တာဖြစ်ပါတယ်။တခုတည်းရှိတဲ့မြို့နယ်အားကစားရုံလေးမပျောက်ပြတ်အောင်ခုရုံးလုပ်ပြီးအမျက်ထုတ်နေတာတွေပပျောက်ဖို့အတွက်တာဝန်ရှိသူတွေစုံစမ်းဆောင်ရွက်ပေးနိုင်ဖို့တင်ပြလိုက်ရပါတယ်ရှင်။
ရန်ကုန်အင်းစိန်စောပွားကြီးကုန်းရက်ွက်ကရေနုံမြောင်းကျူးကျော်ပိတ်ဆို့ခံရမှုနဲ့ပတ်သက်ပြီးရက်ွက်နေပြည်သူတဦးရေးသားပေးဖို့လာတဲ့စာအုပ်လဲပြောပြချင်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်စောပွားကြီးကုန်းရက်ွက်ပြည်လန်းချမ်းအမှတ် 963 မြေွက်ပိုင်ရှင်ဟာချမ်းမေးရေနုံမြောင်းနဲ့ကရက်ကချမ်းကိုဝယ်ယူပြီးချမ်းနှစ်ချမ်းအကြားကရက်ွက်ပိုင်ရေနုံမြောင်းကိုကျူးကျော်ပိတ်ဆို့လို့အဆောက်အဦဆောက်ဖို့ကြံစည်ခဲ့ပါတယ်။အရာကိုရန်ကုန်မြို့တော်စီပင်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကိုအထောက်အထားဓာတ်ပုံမှတ်တမ်းတွေနဲ့ရက်ွက်သူရက်ွက်သားတွေကတင်ပြခဲ့လို့အဆောက်အဦဆောက်တာတားမြစ်ခံရပြီးတဲ့နောက်မြေွက်ဘေးမှာလမ်းမေးရေမြောင်းအစားထိုးပြန်ဖောက်ဖို့ကတိပေးခဲ့ပါတယ်။ဒါပေမဲ့ဒီနေ့အချိန်အထိပြုလုပ်ပေးခြင်းမရှိတဲ့အတွက်ရေနုံမြောင်းအဆင်မပြေမှုဒုက္ခကိုရက်ွက်သူရက်ွက်သားတွေနေ့စဉ်ရင်ဆိုင်နေရပါတယ်။သက်ဆိုင်ရာကဖြည့်ရှင်းဆောင်ရွက်ပေးနိုင်ရန်တင်ပြအပ်ပါတယ်။
ခုဆက်လက်ပြီးစကိုင်းတိုင်းကရင်ဖွင့်တဲ့တွေကိုတင်ပြပေးမှာပါ စကိုင်းတိုင်းရွာတိကြီးမှာချဲဒီလောင်းကစားတွေဆိုးရွားလာနေတာကိုထိထိရောက်ရောက်ရေးယူပေးစီလိုပါတယ်ဆိုပြီးဒေသခံတူဝရင်ဖွင့်လာတာကိုနားဆင်ကြည့်ရအောင်ပ
ါအခုမြန်မာနိုင်ငံမှာချဲဒီလောင်းကစားတာတွေခေတ်စားလာတာနဲ့အမျှအရှုံးတွေများလာကြတော့ဒူးစရိုက်တွေလည်းပိုပြီးများလာကြပါတယ်ဒါပေမဲ့ပြည်သူရဲတွေကလည်းဒီလောင်းကစားမှုဟာတရားမဝင်ဆိုတာသိပေမဲ့လစာမလောက်လို့ဆိုတဲ့စင်ကျင်နဲ့ငွေကြေးကောက်ခံပြီးခွင့်ပြုနေကြပါတယ်ဖမ်းရင်လည်းဖမ်းတာပါပဲဒါပေမဲ့လက်ယူပြီးပြန်လွှတ်လိုက်တာပါပဲဖမ်းတဲ့မြို့မှာဖမ်းဆိုပေမဲ့ရွာတကြီးစကိုင်းမြို့နယ်အတွင်းမှာတော့ချဲဒီလောင်းကစားဝိုင်းတွေအဆိုးအဝါဆုံးဖြစ်နေပါတယ်ကျောင်းသူကျောင်းသားတွေလည်းအခုအဲ့ဒီချဲဒီကြောင့်အကျင့်ပြက်စေပါတယ် RFA ကတဆင့်သမရာကြီးသိစီလိုပါ၍တင်ပြရခြင်းဖြစ်ပါတယ
်ဝင်းတုံမြို့နယ်ကပညာရေးဝန်ထမ်းတဦးကသူ့ကိုအထမတာဝန်ပေးမှုတွေကိုအထက်လူကြီးတွေသိအောင်ဆိုပြီးRFA ရဲ့နေတဆင့်အခုလိုရင်ဖွင့်လာပါတယ်ရှင
်ကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးဝန်တုံမြို့နယ်ကင်းစံပြကြီးရွာအခြေခံပညာအထက်တန်းကျောင်းကွဲကအထက်တန်းပြဆရာတူပါကျွန်တော်ဟာကျောင်းသားလေးတွေရဲ့ပညာရေးအတွက်အာရုံစိုက်ကြိုးစားလှုပ်ဆောင်ခဲ့သလိုနိုင်ငံတော်ကဖွင့်လှစ်တဲ့သင်တန်းတွေဆိုရင်လည်းညှဉ်းဆန်းခြင်းလုံးဝမရှိဘဲတက်ရောက်ခဲ့သူဖြစ်ပါတယ်ဒါပေမဲ့အခုဝန်တန်းအခွင့်အရေးချိုးဖောက်ခံနေရတယ်လို့ထင်လို့ရင်ဖွင့်လိုက်ရတာပါကျွန်တော်ဟာ 2013-2014 ပညာသင်နှစ်မှာကျင်းပတဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာအခန်းဆောင်တာဝန်ထမ်းဆောင်ခဲ့သလိုမတ်လ30ရက်နေ့မှာလည်းငွေရတက္ကသိုလ်မှာစာစစ်ခဲ့ရပါတယ်။အခုလာမယ့် April 22ရက်နေ့မှာကတာမြို့ကိုအကသင်တန်းသွားတက်ဖို့ပညာရေးမှူးရုံးကလွှတ်ပြန်ပါတယ်။စာစစ်သွားတော့ကလည်းလစာမထုတ်ခင်သွားရတော့ချင်းငါပြီးတုံးခဲ့ရလို့ငွေရကြေးရေးအဆင်မပြေဖြစ်ရတဲ့ကြားထဲအခုတခါသွားရအောင်မဲဆိုတော့ဝန်ထမ်းလစာကလွယ်ပြီးအပူငွေမရှိတဲ့ကျွန်တော်အဖို့အလွန်အခက်အခဲဖြစ်ရပါတယ်။တခြားဒေသခံဆရာတွေရှိပေမဲ့လည်းအတင်းအကျပ်သွားရမယ်လို့ဆိုနေပါတယ်။အခုလိုမညာမတာခိုင်းစေမှုတွေကိုအထက်လူကြီးတွေသိအောင်တင်ပြလိုက်ရပါတယ်
။ဒီမှာ RFA တောတက်ရှင်ပေးစာပြန်စာကဏ္ဍကိုတိစားနေပဲရနာခွင့်ပြုပါရှင်။နားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။